ဩစတြေးလျနိုင်ငံရဲ့လူနေအထူးထက်ဆုံးပြည်နယ်မှာအခုထိညှိနှိုင်းလို့မနိုင်သေးတဲ့တော်မီဟာဖြက်စီးမှုအများဆုံးမိလောင်ကျွမှုတစ်ခုဖြစ်ပြီးမိသက်သမားတွေအပြင်းထန်ကြိုးစားနှိမ့်သက်နေရဆဲဖြစ်ပါတယ်။အပူချိန်ပိုပြီးမြင့်မားလာတာနဲ့လေတိုက်နှုန်းတိုးလာမယ့်အနေအထားရှိနေတာကြောင့်လာမယ့်ရက်တွေအတွင်းပိုပြီးအန္တရာယ်ကြီးလာနိုင်ပါတယ်။တနင်္လာနေ့မှာ New South Wales ပြည်နယ်အတွက်အရေးပေါ်အခြေအနေကြေညာချက်ကိုပြည်နယ်ဝန်ကြီး Barry O'Farrell ကထုတ်ပြန်လိုက်ပါတယ်။နေရာ60လောက်မှာအခုထိဆက်ပြီးတော်မီလောင်ကျွမ်းနေဆဲဖြစ်တယ်လို့ရက်ွက်အတော်များများအတွက်အခြေအနေစိုးရိမ်နေရတယ်လို့ဩစတြေးလျကြီးလက်မိသက်တပ်ဖွဲ့ RFS ကပြောပါတယ်။ဒါအပြင်မိလောင်ခံရတဲ့အိမ်အရေးအတွက်အခုတည်းပိုများလာနိုင်ပြီးဗုဒ္ဓဘူးနေ့လောက်ထိအခြေအနေဟာတိတ်ပြီးမကောင်းနိုင်သေးဘူးလို့ဆိုပါတယ်။ Sydney အနောက်တောင်အနောက်ပိုင်းမှာရှိတဲ့ Blue Mountains ဒေသကရက်ွက်အတော်များများအတွက်ဘေးလွရရွှေပြောင်းမှုအမိန့်ပေးချက်တွေထုတ်ပြန်တော့မယ်လို့ခန့်မှန်းနေပါတယ်။အစောပိုင်းတုန်းကတော့လူရေ 9,000 ခွဲကျော်နေထိုင်တဲ့ဒီဒေသတစ်ခုလုံးကဒေသခံတွေကိုဘေးလွရရွှေပြောင်းချဖို့အာဏာပိုင်တွေကအကြံပေးခဲ့တာပါ။အခုတော့မီးလောင်တဲ့နေရာမှာနေထိုင်သူတွေအတွက်ပဲရွှေပြောင်းမှုအမိန့်ထုတ်ပြန်မှာဖြစ်ပါတယ်။